မြန်မာနိုင်ငံနဲ့အိန္ဒိယနှစ်နိုင်ငံတို့ကြားတမူးမိုးရီနဲ့ရီဒေါ်ခိုဒါဇိုခေါ်တာဆိုတဲ့နယ်စပ်ဂိတ်တွေကိုအပြည်ပြည်ဆိုင်ရာနိုင်ငံတကာဂိတ်တွေအဖြစ်နဲ့ဒီကနေ့ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။ဒါကြောင့်တက်တန်းရှိတဲ့နိုင်ငံကူးလက်မှတ်နဲ့ပြည်ဝင်ခွင့်ဗီဇာရှိတဲ့သူတွေနှစ်နိုင်ငံအကြားမှာလွတ်လွတ်လပ်လပ်ကူးသန်းသွားလာနိုင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေအတွက်တော့အိန္ဒိယနိုင်ငံဘက်ကိုသွားပြီးတော့ဆေးကုသဖို့နဲ့ဗုဒ္ဓဂါယဖျားဘူးတွေသွားဖို့အတွက်ကုန်ကြစရိတ်တက်တက်တတာနဲ့သွာလာနိုင်တော့မှလည်းဖြစ်ပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားတာနားဆင်ပါရှင်
။ဟုတ်ကဲ့မြန်မာနိုင်ငံဘက်ကစကိုင်းတိုင်းဒေတာကြီးနဲ့အိန္ဒိယနိုင်ငံဘက်ကမဏိပူရာပြည်နယ်နေဆက်ဒေတာကတမူးမိုးရင်းနဲ့ချင်းပြည်နယ်နဲ့မီဇိုရမ်ပြည်နယ်နေဆက်ကရီကော်ဒါဇိုခေါ်တာနေဆက်ဂိတ်တို့ကိုဒီကနေ့အပြည်ပြည်ဆိုင်ရာနေဆက်ဂိတ်အဖြစ်စတင်ဖွင့်လှစ်လိုက်ပါတယ်။ဒီလိုဖွင့်လှစ်လိုက်တာကြောင့်အရင်လိုဌာနဆိုင်ရာတွေရဲ့ခွင့်ပြုချက်မလိုပဲအလွယ်တကူဖြတ်သန်းနိုင်တော့မှာဖြစ်ကြောင်းတမူးမြို့လူဝင်မှုကြီးကြပ်ရေးဌာနစုဦးစည်းအရာရှိဦးတင်စောမြင့်ကပြောပါတယ
်အဓိကပြောမယ်ဆိုတော့နှစ်ဖက်နိုင်ငံအဓိကကစ်အစ်ဖွင့်လိုက်တဲ့အတွက်ဒီကဘတ်ကိုတက်တန်းနေရှိမယ်ဆိုရင်ဝင်လို့ရပါတယ်ဖွင့်လို့ရပါတယ်ဒီကဝင်ပြီးတော့ပြန်လက်နေဆက်ဒိတ်ကြီးကဘူးဆေးပါညာတက်တဲ့ဒိတ်ကလည်းဖွင့်လို့ရပါတယ်အဲ့ဒီကနေဝင်လာပြီးတော့ဒီကထွက်ရင်ဖွင့်လို့ရပါတယ်ဒီကိစ္စလေးဝင်ပြီးတော့ဒီကနေထွက်လို့ဒီလေးရပါတယ်။ဒီလိုကဆိုရင်ဘယ်လိုအကြောင်းကြောင့်လဲလာလာ၊စာအုပ်ကြီးနဲ့ပဲလာလာ၊ဗာနဲ့ပဲလာလာ၊သမရယုံခွင့်ပြုချက်ဟောတဲ့ဒီခွင့်ပြုချက်ရဲ့ကျောင်းဌာနရဲ့ခွင့်ပြုချက်ကြီးပါမှအဲထွက်လို့ဝင်လို့ရတာပေါ့။အခုကဘယ်လိုတော့ပါဘူး။စာအုပ်ကင်တာရင်ရပါပြီ။ဒီကပါပြီးသားစာအုပ်ကင်တာရင်။အဲဒီသမရရဲ့အတိုင်းကိုကျွန်တော်ထုတ်ပြလိုက်ပါမယ်
။ဒီလိုဝင်ထွက်သွားလာရမှာမြန်မာနဲ့အိန္ဒိယနှစ်နိုင်ငံသားတွေသာမကဗီဇာရှိသူအခြားတတိယနိုင်ငံသားတွေပါသွားလာနိုင်မှာဖြစ်ပါတယ်။နှစ်နိုင်ငံနယ်စပ်ဒေသကခရိုင်တွေမှာနေထိုင်သူတွေအနေနဲ့လည်းတနစ်သက်တမ်းရှိနယ်စပ်ဖြတ်ကျော်ခွင့်လက်မှတ်ကိုပြုလုပ်ပြီးတစ်ဖက်နိုင်ငံရဲ့16ကီလိုမီတာအတွင်းမှာ73ညာ8 14ရက်အထိဝင်ထွက်ခွင့်ရမှာဖြစ်ပါတယ်။ဒီလိုဖွင့်လှစ်လိုက်တဲ့အတွက်မြန်မာနိုင်ငံသားတွေဟာအိန္ဒိယနိုင်ငံကိုကျန်းမာရေးနဲ့ဖျားဖူးကိစ္စတွေအတွက်ကုန်ကျစရိတ်တက်တာစွာနဲ့သွာလာနိုင်ပွဲရှိကြောင်းအိန္ဒိယနိုင်ငံမဏိပူရာပြည်နယ်မှာနေထိုင်နေသူဦးသိမ်းမြင့်ကပြောပါတယ်။
ကျမ်းမာရေးအတွက်ကတော့အများကြီးအကျိုးကျေးဇူးကိုခေါ်တာဒီဘက်မှာအသေးလေးတာတို့အဲဒီကြောက်ကလေးတာတို့ဒါမျိုးတွေဟာကဘာပေါ်မှာဈေးနှုန်းချိုတာဆိုတာနဲ့လုံနေတယ်ဆိုတဲ့ဟာတွေကျမ်းမာရေးကိစ္စကတော့အများကြီးကောင်းလာမဲ့သဘောပေါ်လေဘုရားကရဖျားဖူးခီးစင်တို့ဘာလို့ဒါမျိုးတွေလဲအောင်လန့်သွားတဲ့အတွက်ဈေးနှုန်းချိုတာဆိုတာနဲ့မြန်မာနိုင်ငံသားတွေအနေနဲ့တော့သွားလာလို့စင်တီမဲ့နေနေတော့လာစားအများကြီးအကျိုးကျေးဇူးရှိမယ်ဒီဥစ္စာဟာ
အိန္ဒိယနိုင်ငံမဏိပူရာပြည်နယ်မှာလက်နက်ကင်လှုပ်ရှားမှုတွေရှိနေတာနဲ့နိုင်ငံရေးလှုပ်ရှားသူတွေကလမ်းပိတ်ပြီးဆန္ဒပြတာတွေရှိတတ်တာကြောင့်မြန်မာပြည်သားတွေတွာလာမယ်ဆိုရင်သတိထားဖို့လိုအပ်မှာဖြစ်ကြောင်းလဲဒေသခံတွေကပြောပါတယ်မြန်မာနဲ့အိန္ဒိယနှစ်နိုင်ငံနယ်စပ်ဒေသမှာမိုးရစေဝါနဲ့လက်နက်မောင်းကိုကူတန်းရောင်းဝယ်မှုတွေရှိနေတာကြောင့်အခုလိုနယ်စပ်ဖြတ်တန်းခွင့်ပြုလိုက်မယ်ဆိုရင်တရားမဝင်လုပ်ငန်းတွေပုံမကျေပြတ်လာမှာကိုစိုးရိမ်နေတာတွေလည်းရှိနေပါတယ်ချင်းပြည်နယ်ရီကော်ဒါမှာနေထိုင်သူဦးဒေါ်လာကတော့ဒီလုပ်ငန်းတွေဟာတရားမဝင်လမ်းကြောင်းတွေကနေသွာလာနေတာကြောင့်သုံးသပ်ဖို့ခက်ခဲကြောင်းပြောပါတယ
်အဲ့ဒါပြောရခက်တဲ့အဲ့ဒီကိတ်ကိုမဖြတ်ဘဲနဲ့ဒီတရားချောင်းမှတော့နေဆက်ချောင်းလေးကိုဖြတ်ပြီးမှသွာလာတဲ့လူတွေအများကြီးရှိတယ်အဲ့ခါကျတော့ဒီကိတ်မှတင်မသွာဘဲနဲ့ပေါ့နော်အပြင်လမ်းကြောင်းတွေသွာတဲ့လူတွေခက်ကြပြောခက်တယ်
ဒီကနေ့မြန်မာအိန္ဒိယအပြည်ပြည်ဆိုင်ရာနယ်စပ်ဝင်ထွက်ဂိတ်တွေဖွင့်လှစ်လိုက်တာဟာမေလ17ရက်နေ့ကမြန်မာနိုင်ငံကအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးနဲ့အိန္ဒိယနိုင်ငံကပြပရေးရာဝင်ကြီးတို့နယ်စပ်ဖြတ်တန်းသွားလာရေးဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးရပ်ပေါင်း90အတွင်းမှာဖွင့်လှစ်လိုက်တာဖြစ်ပါတယ်